ဘိုလီးဗီးယားသမ္မတအေဗာမိုရာလက်စ်ယာရုကနှုတ်ထွက်သွားတာကိုအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။မိုရာလက်စ်နှုတ်ထွက်မှုဟာအနောက်ကမ္ဘာခြမ်းကဒီမိုကရေစီအတွက်ထူးခြားတဲ့အမှုရာဖြစ်ကြောင်းသမ္မတယာဒူးမှာ14နှစ်ကြာနေခဲ့သူပြည်သူ့ဆန္ဒကိုစန့်ကျင်ပြီးအခြေခံဥပဒေကိုပယ်ဖျက်လွှမ်းမိုးလိုတဲ့ဂျိုးပတ်မှုလုပ်ခဲ့တဲ့သမ္မတတူနှုတ်ထွက်တာဟာဒီမိုကရေစီကိုတည်မြဲအောင်ထိန်းသိမ်းထားနိုင်မှာဖြစ်ပြီးဘိုလီးဗီးယားပြည်သူတွေရဲ့အတန်းနဲ့ဆန္ဒတွေကိုပြန်လည်ကြားရတော့မှာဖြစ်ကြောင်းသမ္မတထရမ်ကသူ့ရဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ဆိုရရဲ့ပြောကြားချက်ဟာဘိုလီးဗီးယားသမ္မတအာနာသိမ်းခံရတာဖြစ်ကြောင်းယာရုကထွက်ရတာဆိုတဲ့တချို့ပြောဆိုချက်တွေနဲ့ကွဲလွဲလို့တော့နေပါတယ်။မက္ကဆီကိုအပါဝင်နိုင်ငံတော်တော်များများကအာနာသိမ်းခံရတာလို့ယူဆနေကြတာပါ။ဘိုလီးဗီးယားကဖြစ်ဟာဗီနီဇွဲလားနဲ့နိုင်ဂါရာဂါကအုပ်ချုပ်နေသူတွေအတွက်လည်းအချက်ပေးလိုက်တာဖြစ်ကြောင်းအခုအခါကမ္ဘာနောက်ချမ်းမှာဒီမိုကရေစီအပြည့်အဝရရှိဖို့အတွက်ခြေလှမ်းတရက်နှိစက်လာတာဖြစ်ကြောင်းလည်းအင်ဖြူတော်ရဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။ဘိုလီးဗီးယားသမ္မတအာနာသိမ်းခံရတယ်လို့ပြောကြခဲ့တဲ့မက္ကဆီကိုနိုင်ငံကသမ္မတမိုရာလက်စ်ရဲ့မက္ကဆီကိုနိုင်ငံအတွင်းနေထိုင်ခွင့်ခေလွန်ခွင့်တောင်းခံချက်ကိုလက်ခံခဲ့ကြောင်းမက္ကဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအက်ပတာအဘရတ်ကပြောပါတယ်။ယာရုကနှုတ်ထွက်ခဲ့တဲ့မိုရာလက်စ်အစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အစ်မအရာရှိတချို့ဟာအခုကဘိုလီးဗီးယားနိုင်ငံကမက္ကဆီကိုတိုင်ရုံးမှာခေလွန်နေကြပါတယ်ခင်ဗျာ။